ပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့တုန်းကပုံနှောင်းကျွန်းမြို့နယ်မှာခီးသွားနေတဲ့ကားတစီးပေါ်ကရခိုင်လူငယ်10ဦးနဲ့ရင်မောင်း2ဦးကိုပုံနှောင်းကျွန်းမြို့ရဲစခန်းမှာဖမ်းဆီးစစ်ဆေးခဲ့ပါတယ်။ဒီဖမ်းဆီးထားတဲ့သူတွေကိုပုံနှောင်းကျွန်းမြို့နယ်တရားရုံးမှာဒီနေ့ရုံးထုတ်ရမန်ယူမယ်ဆိုတဲ့သတင်းတွေကြောင့်ဖမ်းဆီးခံရသူတွေထဲမှာပါဝင်တဲ့ပြာပင်ရင်ချေးဝါသား2ဦးရဲ့မိသားစုဝင်တွေဟာတရားရုံးမှာတွားရောက်ဆောင်ဆိုင်ခဲ့ကြပါတယ်။နေ့လယ်ပိုင်းမှာရင်မောင်းတအူးတဲကိုပဲရုံးထုတ်စစ်ဆေးခဲ့ပြီးကျန်တဲ့လူတွေမပါဘူးလို့ပြာပင်ရင်ကျေးရွာသားနှစ်ဦးရဲ့ဖခင်ဦးမောင်ကျော်တန်းကပြောပါတယ်
။ပုံနှောင်းကျောင်းတရာယုံမှာကျွန်တော်ကရမန်ယူဖို့ရောင်းလာဖို့ဆိုလို့သွန်ကင်းနေပါလေ။အရှင်လွန်ခဲ့တဲ့တနာရီကျော်လောက်ကတော့ဟာနနာရီဝန်းကျင်တော့မှာကောသမားကတော့ရောက်လာတယ်ကျွန်တော်အစ်စတီကတော့ဟာပါမလာသေးဘူး
။ဒီဖန်းစီစစ်ဆေးခံရသူတွေထဲမှာပါဝင်တဲ့ရသေးတော်မျိုးနဲ့ပြာပင်ရင်ကျေးရွာက16နှစ်အရွယ်ဆယ်နှစ်ကျောင်းသားနဲ့၁၂နှစ်အရွယ်ကလေးနှစ်ဦးမိသားစုကိုပုံနှောင်းကျုံမျိုးမှရဲစခန်းမှုကဖုံးဆက်အကြောင်းကြားခဲ့ပေမဲ့မိသားစုဝင်တွေမင်းညကပြန်လည်ဆက်သွယ်ပေမဲ့ပြန်လည်ဖြစ်ကြတာမရှိတော့ဘူးလို့သိရပါတယ်။ဒါကြောင့်ကလေးနှစ်ဦးအပါအဝင်ဖမ်းဆီးခံရသူတွေကိုဘယ်မှာထိန်းသိမ်းထားလဲဆိုတာမသိရသေးပါဘူး။ဖမ်းဆီးခံလူငယ်တွေကိုစစ်တွေမျိုးမှပြောင်းထွက်ထားတယ်လို့သတင်းတွေကြားရကြောင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကမောင်လက်ကပြောပါတယ်
။မင်းကစေနေလုံးမှာစစ်တွေနဲ့ပြောင်းသွားတယ်လို့ပြောတယ်။ဒါပဲတော်တော်ဖြစ်နေပါလေ။ညတော်မင်းအဲ့ဒီအမှုကြီးတွေကိုမထားဘူး။ဒီအမှုတွေဆိုရင်ကတော့စစ်တမထားတယ်။ဒီအရှုံးစခန်းတွေမထားဘူး
။ဒါမှမဟုတ်ကာကွယ်ရေးဦးစီးချုပ်ရုံးကတော့မနေ့ကရက်စွဲနဲ့ပုံနှောင်းကျုံမြို့မှာမတင်ငါဘွယ်ကားတစီးပေါ်မှာလူငယ်၁၀ဦးကိုတွေ့ရပြီးစစ်စေးမင်းမင်းရမှာဤအဖွဲ့ကိုဝင်ရောက်မဲ့လူငယ်၈ယောက်ကိုတွေ့ရှိတာကြောင့်အကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အရေးယူနိုင်ရေးပုံနှောင်းကျုံမြို့မှာရဲစခန်းမှာစစ်စေးနေတယ်လို့ထုတ်ပြန်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအနောက်ပိုင်းနိုင်စတနာကျုပ်တိုင်ဦးစီမူဗိုလ်မှူးကြီးဝန်းစောဦးကအခုလိုပြောပါတယ
်ရဲရနေပြီမှာအမှုဖွင့်လာတယ်ကျွန်တော်တို့တရင်နဲ့တရားဝင်ထုတ်ပြန်ထားပြီဖြစ်ပါတယ်ဟုတ်တယ်ရဲရပဲဖွင့်လာပါဟိုလိုအပ်တဲ့စစ်ကြောမေးမြန်းမှုတွေလုပ်နေတာပေါ့အဲ့ပေါ်မှာရလာတဲ့အဖြေတစ်ခုပေါ်မှာမူတည်ပြီးတော့မှတို့ဆက်လုံပါပေါ့ဘာအဖြေရမှန်းမှကျွန်တော်မသိသေးတာခင်ဗ
ျဒီဖန်စီခံရလူငယ်တွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ရဲတပ်ဖွဲ့ဒုတိယရဲတပ်ဖွဲ့မူရဲမှူးကြီးမောင်မောင်စိုးကို RFA ကဆက်သွယ်မေးမြန်းရမှာတော
့ဂျင်နီယာစစ်စင်းနေတယ်တလီရဟိုလူငယ်ပိုင်းဖြစ်တော့15 16နှစ်လေးကာဝတ်တောက်တူလိုက်တော့ပိုဆူးသွားတာပေါ့ဗျာကာဝတ်တောက်နဲ့ဒီလူငယ်ကြီးကိုခေါ်လာဆိုတော့မလုပ်ဘူးလေမှလာလူကုန်ကူလာဒီပြဘာကိစ္စရှိနေလဲမလို့စစ်စစ်ရနော
်ဒီဖန်စီကလူငယ်တွေကိုဘယ်မှာဖန်စီထိန်းသိမ်းထားတယ်ဆိုတာမသိရသေးသလိုမိသားစုနဲ့အခုချိန်ထိတွေ့ခွင့်မပေးတာကြောင့်စိုးရိမ်နေကြောင်းဖန်စီခံထားရတဲ့လူငယ်နဲ့ဦးရဲ့ဖခင်ဦးမောင်ကျော်တန်းကပြောပါတယ
်စိုးရိမ်တာဘောဘာများဖြစ်နေဖြစ်များဖြစ်နေတယ်လေဒီကလေးတွေမောင်တော်အစောစားမစားရကျမရောဘလဘလစနေပြီလေအဲ့တော့ဗတင်းအချက်လက်များကလေးတွေနဲ့မတွေ့ရဖြစ်နေတဲ့ဗတင်းတော့ဒီကြောက်ချင်တာပေါ့
ပြီးခဲ့တဲ့ဒီဇင်ဘာလကနေအခုလဆန်းအထိနှစ်ဖက်တိုက်ပွဲတွေအတွင်းတမတော်ကအေးအေးဖွဲ့လို့တန်တရားရှိသူ60ဦးကိုဖမ်းဆီးစစ်ဆေးခဲ့တာရှိပြီးလက်ရှိစစ်ဆေးနေဆဲ36ဦးပြန်လွှတ်ပေးခဲ့သူရှိဦးအမှုဖွင့်ထားသူ45ဦးပြည်ထောင်ချမှတ်ပြီးသူ3ဦးရှိတယ်လို့တမတော်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ကျော်လွင်ဦးပါ